လမ်းပေါ်ထွက်ဆန္ဒပြပွဲတွေအလုံးမစင်မဲ့ငြိမ်းချမ်းတဲ့အနေနဲ့ဆန့်ကျင်လှုပ်ရှားမှုတွေတရေနှစ်ပတ်လောက်ရှိလာချိန်မှာပဲလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဝန်ထမ်းတွေကိုအာဏာပိုင်တွေကဖမ်းဆီးတာချိန်ချောက်တာတွေလှုပ်လာနေတာပါ CDM လို့ခေါ်တဲ့အနုနီးနဲ့အာဏာဖီဆန်တဲ့လှုပ်ရှားမှုမှာပါဝင်နေသူဝန်ထမ်းရကြော်ရှိတဲ့အစိုးရရုံးဆိုင်ရာနေပြည်တော်ကနိုင်ငံသားရေးဝန်ကြီးဌာနရုံးဝန်ထမ်း၁၁ယောက်ကိုလည်းဒီကနေ့မနက်အစောပိုင်းမှာပဲအာဏာပိုင်တွေကဖမ်းဆီးသွားတယ်လို့လှုပ်ပေါ်ကိုင်မတ်တူက VOA ကိုပြောပါတယ်
ကျွန်တော်တို့သိရတဲ့လောက်တော့ပါနော်ဒီနေ့မနက်၄နာရီမှာသူတို့နေတဲ့အိမ်ပေါ့နော်အဲ့ဒီအိမ်ကလာဖမ်းသွားတယ်လာဖမ်းသွားတယ်ပေါ့နော်ဒီဖမ်းတဲ့အကြောင်းကိုလည်းဖမ်းခံရတဲ့လူတွေကကျွန်တော်တို့ဒီဖုံးဆက်တယ်ဖုံးဆက်ရင်ကျွန်တော်တို့က၄နာရီထက်တဲ့အတွက်ဟောမခံနိုင်ဘူးပေါ့အဲ့တော့သူတို့ကသူတို့ဖမ်းလာတဲ့အကြောင်းကိုမသိဘူးလားလေအတိမသိနေလည်းရတယ်ပေါ့နော်ဥမာသူတို့နဲ့ဆက်သွယ်မရဘူးဥမာသူတို့ပုံပုံတင်းထားရဆိုတင်းထားတယ်လို့သိရပါတယ်မဟုတ်
နိုင်ငံခြားရေးဝန်ကြီးဌာနကဖမ်းဆီးခံရသူဝန်ထမ်းတွေမှာအကြီးတန်းနဲ့အငယ်တန်းစည်းရီးတွေပါဝင်နေတယ်လို့ပြောပါတယ်အလုံးမစင်းမဲ့အာဏာဖီဆန်တဲ့လှုပ်ရှားမှုကြောင့်အစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေတော်တော်များများရပ်ဆိုင်းနေချိန်မှာပဲလုပ်ငန်းတွေပြန်လည်လက်ပတ်နိုင်အောင်အာဏာပိုင်တွေကဖိအားပေးနေတာပါရပ်ဆိုင်းနေတဲ့လုပ်ငန်းတွေလက်ပတ်နိုင်အောင်မကြသေးခင်ချက်တွေကစလို့အာဏာပိုင်တွေကဖိအားပေးခံနေရတဲ့အထက်မှာတော့မိထားလုပ်ငန်းလမ်းတစ်ခုအပါအဝင်ဖြစ်ပါတယ်မြမမိထားဝန်ထမ်းတူကတော့ဖန်ဆီးအရေးယူဖို့အထိဖိအားပေးဖို့စီစဉ်နေတဲ့သတင်းတွေထွက်ပေါ်နေတယ်လို့ပြောပါတယ
်တိုင်းတော်ဝန်ခံဆိုတာကစစ်တပ်ကလာတဲ့အတွက်သူကတော့ကျွန်တော်တို့ဖိအားတအားပေးတယ်ပေးတယ်ဆိုတာကနောက်ဆုံးဖမ်းခိုင်းတဲ့အစင်ထီအောင်တော့ကျွန်တော်တို့ကအဲ့လိုပြီးပြန်ကြားတယ်။ကြိကြရေတော့ကျွန်တော်တို့စီတော့ရောက်မလာဘူး။ဆက်ပြီးတော့ကျွန်တော်တို့ကတော့ကျွန်တော်တို့အဆုံးထိဟိုလုပ်ဖို့စီရင်အဆုံးထိလုပ်မှာပါ။ကျွန်တော်တို့ကလည်းအဆိုးဆုံးထိတွတ်ထားပြီးသားပါ။ဒါပေမဲ့အကောင်းဆုံးပြင်ဆင်တာပါလေ
။မင်းညားကလည်းမန္တလေးမြို့ကနေမြကြီးနားကိုသွားမဲ့ရထားကိုဝန်ထမ်းတွေတာစီဆန္ဒပြတဲ့တရင်တွေထွက်ပေါ်ခဲ့ပြီးတဲ့နောက်မင်္ဂလီပူတာကြီးအနီ34လမ်း88လမ်းနဲ့89လမ်းကြားယထာလမ်းတစ်ချောက်လုံခြုံရေးတပ်ဖွဲ့တွေကတနက်ပြစ်ဖောက်လူစုခွဲခဲ့ပါတယ်။အကြမ်းမဖက်ဖက်အာဏာဖီဆန်တဲ့လှုပ်ရှားမှုတွေမှာပါဝင်သူတွေကိုအာဏာပိုင်တွေကဖိအားပေးတာတွေရှိနေပေမဲ့လှုပ်ရှားမှုတွေမှာဆက်လက်ပါဝင်နေသူတွေလည်းရှိနေပါတယ်။ဒီသတင်းပတ်အစောပိုင်းမှာပဲလုံခြုံရေးတပ်ဖွဲ့တွေကအင်အားသုံးနှိမ်နင်းမှုကြိုးပမ်းခဲ့တဲ့ရှမ်းပြည်နယ်တောင်ကြီးမြို့ကဆက်ဆံထုံစီယုံမှာဆိုရင်လည်းအလုပ်ပြန်ဆင်းဖို့ဖိအားပေးတာတွေကိုဝန်ထမ်းတွေကကြံ့ကြံ့ခံရေးဆိုင်နေကြတယ်လို့ပါဝင်လှုပ်ရှားသူဆရာဝန်တူကပြောပါတယ်။
အခုကတော့ဆေးရုံနယ်ကဟိုဆရာဝန်အဆောင်ကနေပြီးအဆောင်ပေါ့နော်စီဒီအမ်ပြင်ရထားတဲ့ဒီရောမပြင်ရတဲ့ဒီရောဒီမှာပြင်ရကြတော့ကြာအကုန်လုံးအတင်းပြောင်းပြီးလဲနေကြတာပေါ့နော်ဟိုတုံ့ကြုံရေးတော့ပေါ့သူကတော့ဖာဖာကြီးရဲ့ကျင်းနေတာမှမသိရနေတာဒါမျိုးကဟိုတရားချက်ဆန်းတဲ့ပုံစံမျိုးမဟုတ်ဘဲနဲ့ဟိုခံတဲ့တို့ကရန်သူစကန်တော့အဲ့လိုမျိုးစီရဲ့ပုံစံမျိုးဖြစ်တော့လေအကုန်လုံးမနေရကြတော့နဲ့အတင်းနဲ့ကြောင်းနေကြရတာဟုတ်
အာဏာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်ကြတဲ့လေကြောင်းထိန်းသိမ်းရေးလုပ်ငန်းကဝန်ထမ်းတချို့ဟာလည်းပြီးခဲ့တဲ့တစ်ပတ်တည်းမှာပဲအာဏာပိုင်တွေကဖမ်းဆီးတာဖိအားပေးတာတွေခံနေရတာပါ။ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကတော့ငြိမ်းချမ်းတဲ့ဆန္ဒပြလှုပ်ရှားမှုတွေကိုအာဏာပိုင်တွေကအင်အားသုံးနှိမ်နင်းတာတွေဖမ်းဆီးတာတွေမလုပ်ဖို့နဲ့အရသာအစိုးရကောင်းဆောင်တွေအပါအဝင်ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့လည်းတောင်းဆိုထားပါရဲ့ရှင်။